ရွှေကျင်ကြီးရွာအနီးမှာဇွန်လ30ရက်နေ့ကရခိုင်တပ်တော်အေအေနဲ့အစိုးရတပ်မတော်တို့တိုက်ပွဲတွေဖြစ်ပွားပြီးလက်နက်ကြီးလက်နက်ငယ်တွေကြားရောက်ခဲ့တယ်လို့မနီးကတော့တပ်မတော်သား30လောက်ကရွာတွေအတွင်းဝင်ရောက်ပြီးလူဦးရေဆင်းစစ်ဆေးခဲ့ကြောင်းနဲ့အဲဒီနောက်ဒီနေ့မှာတော့ရွာအပြင်မှာတက်စခန်းချထားတယ်လို့ဒေသခံရွာသားတွေကပြောပါတယ်။
ရွာသူရွာသားတွေကိုရွာအပြင်မထွက်ရဘူးလို့တမတော်ဘက်ကပြောထားတာမရှိပေမဲ့ရွာသားတွေကကြောက်ရွံ့နေကြလို့ဒီနေ့ရွာအပြင်ကိုထွက်ရဲသူမရှိဘူးလို့အမိမဖော်လို့တဲ့ရွာသားတအူးကပြောပါတယ်။
အဲ့တော့ရွာနာမှာတော့သူတို့ရှိတယ်လေ။ဒါဝင်ထားတာလို့ပြောလို့လည်းရတယ်မဝင်ဘူးလို့ပြောလို့လည်းရတယ်။ရွာပြင်မှာရွာပြင်မှာရွာကြီးရဲ့ရှေ့ဖက်မြောက်ဖက်သူတို့ကတော့ရာကြီးစခန်းရှာထားတယ်လေ။ရွာပြင်
င်ရှင်လေးထဲမှာပါကျွန်တော်တို့ကြည့်ရပါအေးနဲ့ဆက်စပ်မှုမရှိပါဘူး
မနေ့ကရွာအတွင်းလူဦးရေစစ်ဆေးခဲ့ရမှာပြဿနာတစ်စုံတရာမရှိခဲ့ကြောင်းတမတော်ကရွာအတွင်းကဈေးဆိုင်တွေကနေဆန်စီစားရိတ်ခါတွေဝယ်ယူသွားတာရှိတယ်လို့ပြောပါတယ်ရွှေကျင်ကျေးရွာမှာနေထိုင်သူ1900ကျော်ရှိပြီး18ရက်နေ့ကလက်နက်ကြီးစတင်ကြားရောက်ခဲ့ချိန်မှာကြောင်းလန့်ပြီးအနီးနားကျေးရွာတွေကိုလူဦးရေ400ကျော်ထွက်ပြေးသွားခဲ့ပါတယ်လက်နက်ကြီးကြားတဲ့နေ့ကရွှေကျင်ကျေးရွာကနေထွက်ပြေးသွားခဲ့တဲ့အမိမဖော်လို့တဲ့ရွှေကျင်ရွာသားတဦးကရွာကိုမပြန်ရဲတဲ့အကြောင်းအခုလိုပြောပါတယ်
။အာမိသားစုတွေနဲ့အားလုံးပြရတာပေါ့။ကလေးတွေပါအားလုံးပါတယ်။သူတို့ရှိရင်ကျွန်တော်တို့မပြန်တော့ဘူး။ကြောက်တယ်။လာလို့ပြီးကျွန်တော်ပြရပါအားလုံး။
ရွာသားတွေစိုးရိမ်မှုတွေရှိနေတယ်ဆိုတဲ့အပေါ်အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကဗိုလ်မှူးကြီးဝင်းစော်ဦးကို RFA ကဆက်သွယ်မေးမြန်းရမှာရွာသားတွေအနေနဲ့ကြောက်စရာမလိုကြောင်းရွာနဲ့3ကီလိုမီတာအကွာအဝေးလောက်မှာတပ်မတော်ကနယ်မြေရှင်းလင်းရေးတွေစောင့်ရွက်နေတာဖြစ်ကြောင်းပြောပါတယ်
ကျွန်တော်တို့ဟာဟိုလာနေနေရှင်းတယ်ပြီးရင်သားတနေရာကိုသွားတယ်ပြီးရင်နောက်တနေရာကိုဆက်သွားတယ်ဒီလိုပဲနေနေရှင်းတာပဲဆရာသွားသူရွာသားတွေဟာဟိုလာကြောက်လန့်နေတယ်ဆိုတော့ဥစ္စာအပေါ်မှာကျွန်တော်လည်းနားမလည်ဘူးဆရာသူတို့လုံလုံရေးအတွက်ကိုကျွန်တော်တို့ကဟိုလာလာနေတဲ့ဥစ္စာကိုဘာဖြစ်လို့ကြောက်ကြလဲတော့ကျွန်တော်မသိဘူးဆရာတစ်ပတ်အဖွဲ့စီကသူတို့ကိုဘယ်လိုထိန်းချုပ်ထားတယ်ဟိုနေနေအရှင်းအောင်လာပြီးတော့လုပ်ပြတာလေသူတို့ဟာကိုကြံခံပြီးတော့ကြောက်နေတာဘာမှကြောက်စရာမလိုဘူးနော်
တက်ဆက်ထဲမှာပဲရွာကိုဝိုင်းထားတာမဟုတ်ပဲအီအီဘက်ကအဲ့ဒီအနီးနားတဝိုက်မှာလှုပ်ရှားဆောင်ရွက်နေတာတွေရှိတဲ့အတွက်ရွာနဲ့မလန်းမကန်းမှာအစိုးရတက်တွေရှိနေတာလို့ပြောပါတယ်ရခိုင်တက်တော်အီအီရဲ့ပြောရေးဆိုခွင့်ရှိသူခိုင်ဒုက္ခကို RFA ကဆက်သွယ်မေးမြန်းရမှာတော့ဇွန်လ18ရက်နေ့ကစပြီးဒီနေ့အထိရွှေကျင်ကျေးရွာအနီးတဝိုက်မှာတမတော်နဲ့စစ်ရေးတင်းမာနေတယ်လို့ပြောပါတယ
်ဇွန်လ18ရက်နေ့ကအဲ့မှာဒီရွှေကျင်ရွာရဲ့အရှေ့ဘက်ဒီ 2.2 ကီလိုမီတာအကွာတောင်တန်းပေါ်မှာကိုကြည့်ခဲ့တာရှိဟိုအဲ့ဒီမှာတော့ကျွန်တော်တို့ဒီတက်စီနဲ့တော့သူတို့ဒီနီနီကာကာရှိနေတဲ့ဥစ္စာတွေတော့ရှိဒီနေ့မှာဘာဖြစ်နေလဲဆိုတဲ့ဥစ္စာတော့အသေးစိတ်တော့ကျွန်တော်လည်းမသိရသေးဘူးဒါပေမဲ့ဗမာစစ်တပ်ကအဲ့ဒီနေရာတဝိုင်းမှာအင်အားအလုံးကြီးဖြည့်ထားတာတော့ရှိတယ်နေရာယူထားတာရှိတယ်ဆိုတော့အခြေအနေကတော့စစ်ရေးတင်းမာမှုကတော့အဲ့ဒီဒေသထိမှာတော့ဟိုရှိနေတယ်ဗျ
ရခိုင်ပြည်နယ်အတွင်းအစိုးရတပ်မတော်နဲ့ရခိုင်တပ်တော်အေအေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်အရေအတွက်ဟာ9000နီးပါးရှိနေပြီဖြစ်ပါတယ်ရှင်ကျမဝေးမထွန်းပါ